မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေပေါ်လူမျိုးတပ်ဖွဲ့ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုအထက်ခန်းစားနေရသူတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေပါဝင်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား၄ယောက်မှာ၁ယောက်လုံးဟာပြည်ရင်းပြည်ပရွှေ့ပြောင်းလူသမားတွေဖြစ်ကြပြီးမြန်မာနိုင်ငံမှာလက်ရှိအခြေတဲတွေရဲ့တန်ကိုအထက်ခန်းစားနေရသူတွေနဲ့ပါဝင်နေတဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ပြောကြားချက်ကိုကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရစ်ကဘော်ရူးနေသတင်းစာရှင်းလင်းပွဲမှာ
violent crackdowns have occurred in areas hosting large numbers of internal migrants. IOM calls for an immediate cessation of violence as well as the protection and recognition of the fundamental rights and aspiration of migrants and of all the people of Myanmar.
ပြည်ရင်းရွှေ့ပြောင်းလူသမားတွေအများအပြားနေထိုင်ရာအရက်မှာအကြမ်းဖက်ဖြိုခွင်းမှုတွေပေါ်ပေါက်နေပြီးအကြမ်းဖက်လူရွက်တွေကိုချက်ချင်းရပ်ဖို့လဲ IOM အဖွဲ့ကတောင်းဆိုထားသလိုရွှေ့ပြောင်းလူသမားတွေတခြားထိလွယ်ရှလွယ်လူမှုတိုင်းဝန်းနဲ့မြန်မာပြည်သူတွေအားလုံးရဲ့အခြေခံအခွင့်အရေးတွေစံနာတွေကိုအတိမတ်ပြုလေးစားဖို့လဲတောင်းဆိုထားပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုလိုက်ကြပါရန်ကုန်တိုင်းအတွင်းကရွှေ့ပြောင်းလူသမားတွေအများအပြားနေထိုင်ရာအရက်တွေပါဝင်မြို့နယ်6ခုမှာအာဏာပိုင်တွေစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးစံနာပြလူရှာမှုတွေအပြင်းထန်နှိမ်နင်းခဲ့ရာကလူပေါင်းထောင်ပေါင်းချီဘေးလွတ်ရာတိတ်ရှောင်နေရခြင်းမှာပဲကုလသမဂ္ဂရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်စံနာပြလူရှာမှုတွေအတွင်းလူမျိုးတက်ဖွဲ့ရဲ့လက်ချက်နဲ့အနည်းဆုံးကလေး15ယောက်တင်မနေတည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလေးမြတ်ရပုံဖွဲ့ UNICEF ကခန့်မှန်းထားကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါညဉ့်ညန်းစွာစံနာပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဥပဒေမဲ့ဖန်ဆီးထားသူ2000ကျော်ရှိနေတာကြောင့်မြန်မာနိုင်ငံခြေစိုက်ကုလသမဂ္ဂဖွဲ့စည်းရေးအနေနဲ့အလွန်အမင်းစိတ်သောကရောက်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်